ကိုကန်တပ်ဖွဲ့ရဲ့ဘန်စင်းကိုတရုတ်အစိုးရဘန်တစ်ခုကပိတ်လိုက်တာနဲ့ပတ်သက်ပြီးတော့ဒါဟာတရုတ်နဲ့မြန်မာအစိုးရတို့ကြားနယ်စပ်ဒေသတည်ငြိမ်အေးချမ်းရေးအတွက်ဆွေးနွေးဆောင်ရွက်တာတွေရဲ့ရလဒ်အဖြစ်မြန်မာအစိုးရဘက်ကသုံးသပ်ပါတယ်။တစ်ဆက်တည်းမှာပဲလက်နက်ကိုင်အဖွဲ့တွေနဲ့တွေ့ဆုံဆွေးနွေးရေးအတွက်လမ်းဖွင့်ထားကြောင်းကိုလည်းထပ်မံပြောကြားလိုက်ပါတယ်။ဒီအကြောင်းပြည်စုံကို VO မြန်မာပိုင်းသတင်းတော်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်။
ကိုကန်ကိုပိုင်အုတ်ချုပ်ခွင့်ရဒေသလောက်ကိုင်မြို့အနီးမှာတရင်နှစ်ပတ်ကြာတိုက်ပွဲတွေပြင်းထန်နေချိန်မှာပဲ MNDAA ကကိုကန်လက်နက်ကိုင်တပ်ဖွဲ့ရဲ့ရံပုံငွေလက်ခံရဘန်စင်းတစ်ခုကိုတရုတ်အစိုးရပိုင်စိုက်ပျိုးရေးဘဏ်ကပိတ်လိုက်တာဖြစ်ပါတယ်။ဒီလိုကိုကန်တပ်ဖွဲ့ရဲ့ဘန်စင်းပိတ်လိုက်တာနှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုရဲ့ရလဒ်အဖြစ်နိုင်ငံတော်သမ္မတရုံးရဲ့ညွှန်ကြားရေးမှူးချုပ်ဦးစော်ထေကပြောပါတယ
်။တရုတ်စစ်စနစ်ပေါ်ရဲ့ရလဒ်တာမကဘူးကျွန်တော်တို့ထူးရင်ထူးလို့ပေါ့နော်နှစ်နိုင်ငံကြားမှာအကြောင်းတူရှိရင်ရှိတယ်လို့မြန်မာမှာရှိတဲ့တရုတ်တမန်ကြီးတရုတ်မှာရှိတဲ့မြန်မာတမန်ကြီးနောက်ဆုံးဘောပတိပဲတရုတ်ဆက်သွယ်ပြီးတော့ပြောဆိုတာရှိပါတယ်။ဒါရရဲ့အကျိုးရလဒ်လို့ပြောလို့ရပါတယ်။အခုဒီတိုက်ပွဲတွေဖြစ်တဲ့အခါမှာနောက်ကွယ်ရနေတော့ပံမုကွန်မြို့တွေရှိနေတယ်။ဒီပံမုကွန်မြို့တွေကတရုတ်ကိုဆိုးရရဲ့မူဝါဒမဟုတ်ဘူး။ကိုဆိုးရကဒါမျိုးတွေတို့လက်ခံမှာလည်းမဟုတ်ဘူး။သို့တော့အောက်ချင်မှာပေါ့နော်။နိုင်ငံမြန်မာဆက်ဆက်တဲ့အပြင်ဟိုဘက်ဒီဘက်မျိုးနွယ်စုတွေဆက်ဆက်ပတ်သက်မှုကကြေကြေပြန့်ပြန့်ရှိနေတယ်။ဒါနဲ့ပတ်သက်ပြီးတော့လည်းသူတရုတ်ကိုဆိုးရရမူဝါဒနဲ့တောင်းရပေးဖို့ကျွန်တော်တို့ပြောကြဆိုကြတာရှိပါတ
ယ်။ဦးစော်ထေပြောဆိုသွားတဲ့ထဲက 2+2 ဆွေးနွေးပွဲဆိုတာကတော့တရုတ်နဲ့မြန်မာအစိုးရတို့ရဲ့နိုင်ငံသားရေးနဲ့ကာကွယ်ရေးဝန်ကြီးဌာနတွေကြားမှာဖြစ်ပေါ်လာတဲ့ကိစ္စရပ်တွေကိုနှစ်ဖက်ညီနိုင်ဆွေးနွေးကြတဲ့ဆွေးနွေးပွဲတွေကိုခေါ်တာဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်နှစ်အတွင်းမှာ MNDAA ကကိုကန်တပ်ဖွဲ့ကတရုတ်အစိုးရပိုင်စိုက်ပျိုးရေးဘဏ်မှာဖွင့်ထားတဲ့ငွေစင်းကနေအမေရိကန်ဒေါ်လာ5သိန်းကျော်ရန်ပုံငွေရရှိခဲ့ပါတယ်။အဲ့ဒီရံပုံငွေတွေကိုဘဏ်ငွေစင်းမှာဓာတ်ရိုက်အနှံပေးသွင်းတာဒါမှမဟုတ်မိုဘိုင်းငွေပေးစနစ်နှစ်ခုကနေတဆင့်လူတန်းသူတွေကပေးပို့ခဲ့ကြတာလို့ရိုက်တာသတင်းမှာဖော်ပြထားပါတယ်။မြန်မာအစိုးရအနေနဲ့လက်နက်ကိုင်တပ်ဖွဲ့တွေကိုတိုက်ခိုက်တာတွေရပ်ဆိုင်းပြီးတွစ်ဆုံဆွေးနွေးအဖြေရှာဖို့အစဉ်တိုက်တွန်းနေကြောင်းလည်းဦးစော်ထေကအခုလိုဆက်ပြောပါတယ
်။နေဆက်ပြည်သားတည်ငြိမ်ရေးမြန်မာရေးဒီနိုင်ငံလုံးကိုကြိုးစားဖြစ်တယ်။မြန်မာနိုင်ငံတို့ကတော့ဒီဖွဲ့တွေကျွန်တော်တို့နိုင်ငံရေးဖြစ်စဉ်မှာပါဝင်လာဖို့NRBC ဥက္ကဋ္ဌအနေနဲ့ကျွန်တော်တင်ညာချက်မှာအနည်းငယ်တော့2019မှာထုတ်ပြန်ထားပြီးဖြစ်တယ်။ထုတ်ပြန်ထားတဲ့အချက်မှာလည်းဒီမြောက်ပိုင်းမှာလူတို့တိုက်ခိုက်နေမှုတွေအများဆုံးရပ်ဆိုင်းမှုပြည်အနေနဲ့သစ်ဆုံဆွေးနွေးဖြေရှာတဲ့နိုင်ငံရေးဆွေးနွေးမှုလမ်းကြောင်းကိုလိုက်ဖို့ပြည်အဝရင်းမြစ်တိုက်တွန်းနေတာဖြစ်
တဲ့နိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA မှာပါဝင်လက်မှတ်ရေးထိုးရင်းနဲ့ပတ်သက်ပြီးကိုကန်တပ်ဖွဲ့အပါအဝင်တအန်းပလောင်နဲ့ရခိုင်တပ်ဖွဲ့တွေကိုကန့်သက်ထားတာတွေကလည်းမြန်မာနိုင်ငံငြိမ်းချမ်းရေးဖြစ်စဉ်မှာအဟန့်တားတစ်ခုဖြစ်နေပါတယ်။ပြီးခဲ့တဲ့နှစ်နိုဝင်ဘာလကလည်းပြည်မြန်မာနယ်စပ်ဒေသမှာတိုက်ပွဲတွေပြင်းထန်ခဲ့တယ်လို့ဒီလ6ရက်နေ့ကစတင်ပြီးတော့လည်းကိုကန်ဒေသမှာတိုက်ပွဲတွေထပ်မံဖြစ်ပွားခဲ့ပါတယ်။လက်ရှိကိုကန်ဒေသမှာဖြစ်ပွားတဲ့တိုက်ပွဲကြောင့်နေဆက်ကုံတွယ်ရေးကိုထိခိုက်ခဲ့တယ်လို့လောက်ကင်မျိုးကပြည်သူ3000လောက်ဟာလဲမြို့ကိုစွန့်ခွာပြီးတိမ်းရှောင်နေကြရပါတယ်။လောက်ကင်ဒေသတိုက်ပွဲတွေဟာရက်တက်နှစ်ပတ်ကျော်ကြာမြင့်လာခဲ့ပေမဲ့အခုချိန်ထိလည်းဆက်လက်ဖြစ်ပွားနေဆဲရှိကြောင်းလောက်ကင်မျိုးကကုညီကယ်ဆယ်ရေးလုပ်ငန်းဆောင်ရွက်နေသူတဦးကပြောပါတယ
်။မနေ့ကတော့တို့ညကဒီတို့ဟို107နဲ့အဲ့တပ်ဖွဲ့စီကပြတ်တဲ့ကျေပြတဲ့ပြတဲ့တန်နေကြရတယ်။အော်ဒီမနက်တော့လက်နဲ့ဒီပြခတ်တယ်နေတော့ကြားနေကြရပါမယ်။ဒီမှာကျွန်တော်တွေ့ရတော့ရွှေစင်ဘက်ပေါ်အဲဒီဥစ္စာဒီတစ်ဖက်ဖွဲ့ကြီးပြတဲ့ဟာကြီးကြရတယ်နော်။ဟုတ်ကဲ့အဲ့မှာတော့တွေ့ရပြတဲ့ဟာကြီးတွေ့တဲ့ကြရတယ်ဟုတ်ကဲ့
ပြီးခဲ့တဲ့အင်ကာနေကတော့တမရော့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့မြန်မာနိုင်ငံဆိုင်ရာတရုတ်တမ္မတ်တို့နေပြည်တော်မှာတွေ့ဆုံပြီးနှစ်နိုင်ငံနယ်စပ်ဒေသတည်ငြိမ်အေးချမ်းရေးနယ်စပ်ကုံတွယ်ရေးနဲ့ဆက်ဆံရေးဆိုင်ရာကိစ္စရပ်တွေကိုဆက်လက်ပူးပေါင်းဆောင်ရွက်ရေးအတွက်ဆွေးနွေးခဲ့ကြပါတယ်